မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးတော့မယ့်သတင်းတွေကတော့ Strategy First University မှာအမြင့်အာရုံချိုယွင်းသူတွေအတွက်စီးပွားရေးနဲ့စီမံခန့်ခွဲမှုပညာရပ်တွေကိုအခမဲ့တင် जा ပေးဆိုတဲ့သတင်း App Store အပြောင်းလဲပြုလုပ်ဖို့အဖွဲ့တီထောင်ဆိုတဲ့သတင်း iPace ရဲ့သင်တန်းအပတ်စဉ်၄မြင်းဆောင်2020အတွက်သင်တန်းလျှောက်လွှာများလျှောက်ထားနိုင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးတော့မှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Strategy First University မှာအမြင့်အာရုံချိုယွင်းသူတွေအတွက်စီးပွားရေးနဲ့စီမံခန့်ခွဲမှုပညာရပ်တွေကိုအခမဲ့တင် जा ပေးဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Strategy First University Extension SFUH မှာမြန်မာနိုင်ငံရှိအမြင့်အာရုံချိုယွင်းနေသူတွေကိုစီးပွားရေးနဲ့စီမံခန့်ခွဲမှုပညာရပ်များတင် जा နိုင်ရန်ရည်ရွယ်ချက်ဖြင့်မြန်မာနိုင်ငံမျက်မြင်မြင်များအသင်းနဲ့ပူးပေါင်းပြီးတော့ Strategy First University Online သင်တန်းတွေကိုအခမဲ့စီစဉ်ပေးခဲ့တယ်လို့သိရပါတယ်။ Strategy First မှာအမြင့်အာရုံချိုယွင်းနေတဲ့လူငယ်တွေအများတန်းတူစီးပွားရေးနဲ့စီမံခန့်ခွဲမှုပညာရပ်တွေကိုလေ့လာသင်ယူပြီးတော့အနာဂတ်မှာပုံမကောင်းမှုနဲ့အခွင့်အလမ်းတွေဖန်တီးနိုင်ပြီးတော့ကိုကျိုးနဲ့နိုင်ငံအကျိုးဆောင်ရွက်နိုင်ရန်အတွက်တရောင်းတနေရမှာစီစဉ်ဆောင်ရွက်ပေးခြင်းဖြစ်တယ်လို့သိရပါတယ်။နိုင်ငံတဝန်းမှာအမြင့်အာရုံချိုယွင်းနေတဲ့တက္ကသိုလ်ဝန်ထမ်းအောင်မြင်ပြီးလူငယ်များတက္ကသိုလ်တက်ရောက်နေတဲ့ကျောင်းသားကျောင်းသူများဘွေးရကာစလူငယ်တွေနဲ့စီးပွားရေးပညာကိုလေ့လာလို့တဲ့အမြင့်အာရုံချိုယွင်းနေသူတွေကို Strategy Fund မှာစီးပွားရေးနဲ့စီမံခန့်ခွဲမှု Online သင်တန်းတွေကိုအခမဲ့တက်ရောက်နိုင်ရန်ထပ်မံစီစဉ်ပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်။ဒါအပြင်အကြအာယုံချိုယွင်းသူများအတွက်လဲစီးပွားရေးနဲ့စီမံခန့်ခွဲမှုပညာရပ်များလေ့လာသင်ယူနိုင်ရန် Strategy First မှာသင်ခန်းစာဗီဒီယိုများစာတမ်းထိုးခြင်းတွေကို Strategy First University မှာကျောင်းသားကျောင်းသူတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်လျက်ရှိတယ်လို့လည်းသိရပါတယ်။အမြင့်အာယုံချိုယွင်းသူတွေအတွက်သာဖြစ်ပြီးတော့သင်တန်းတွေကိုတော့မြန်မာနိုင်ငံမျက်မျက်မြင်များအသင်းကနေတဆင့်လျှောက်ထားပြီးအခမဲ့တက်ရောက်နိုင်ပါတယ်။အသေးစိတ်ကို0992622438ကိုဆက်သွယ်စုံစမ်းမေးမြန်းနိုင်ပါတယ်။ဆက်လက်ပြီး App Store အပြောင်းလဲပြုလုပ်ဖို့အဖွဲ့တီထောင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ App ဖန်တီးသူတွေဟာ Google နဲ့ Apple ရဲ့ App Store နဲ့ Play Store ထိန်းချုပ်မှုကိုတံပြန်မဲ့အဖွဲ့တစ်ခုတီထောင်လိုက်ပါတယ်။လအနေငယ်အတွင်း App Store တွေမှာစီမင်းထိန်းချုပ်မှုမြင့်တက်လာပါတယ်။ Epic Games, Deezer, Basecamp, Tidal, Spotify နဲ့အခြား App ဖန်တီးသူတွေစုစုပေါင်း13ခုက App Fairness အဖွဲ့တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။အဖွဲ့တစ်က App Store ထောက်ပံ့သူတွေ Policy ပြောင်းလဲဖို့ဖိအားပေးသွားတာ။ဒါမှမဟုတ် App Store တွေကိုစီမင်းပြဋ္ဌာန်းဖို့ဖိအားပေးတာအထူးပြုလုပ်သွားပါမယ်။ဥပမာအနေနဲ့ Epic Games ဟာလက်ရှိမှာ App Store Commission စီမင်းတွေနဲ့ပတ်သက်ပြီးတော့အမှုရင်ဆိုင်နေရပါတယ်။ Basecamp ရဲ့ Hey Email App ဖြန့်ချိမှုကြောင့်လူသိရှင်ကြားတိုက်ခိုက်မှုတွေဖြစ်ပေါ်နေပြီးတော့ App ရဲ့ကိုယ်ပိုင် In-App Purchase အသုံးမပြုတဲ့အတွက် App က Update ပြုလုပ်ခွင့်ပိတ်ထားပါတယ်။အဖွဲ့တွေကအခြား app ထုတ်လုပ်သူကလည်း app ဆောင်ရွက်ချက်အပေါ်ထုတ်ပြန်ချက်တွေနဲ့ဝေဖန်ခဲ့တယ်လို့တချို့ကလည်း concrecy တင်ပြထားပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ iPace ရဲ့သင်တန်းအပတ်စဉ်၄မြင်းဆောင်2020အတွက်သင်တန်းလျှောက်လွှာများလျှောက်ထားနိုင်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ iPace သင်တန်းအပတ်စဉ်၄မြင်းဆောင်2020အတွက်သင်တန်းလျှောက်လွှာများလျှောက်ထားနိုင်ပြီဖြစ်ပါတယ်။သင်တန်းမှာတော့2020ခုနှစ်နိုဝင်ဘာလ16ရက်မှဒီဇင်ဘာလ17ရက်အထိကြာမြင့်တဲ့သင်တန်းဖြစ်ပြီးတော့သင်တန်း5ခုကို iPace ရန်ကုန်နဲ့ iPace မန္တလေးတို့မှာအွန်လိုင်းကနေတဆင့်ပူးတွဲသင်ကြားပို့ချပေးသွားမှာပဲဖြစ်ပါတယ်။ပြည်သူရေးရာပညာရေးသင်တန်း၊ဘဟုဝါဒနဲ့အုပ်ချုပ်မှုသင်တန်း၊နိုင်ငံရေးအကူအပြောင်းတွေကိုလေ့လာခြင်းသင်တန်း၊အပြောင်းအလဲအတွက်ခေါင်းဆောင်မှုသင်တန်း၊အရက်ဖတ်လူမှုအဖွဲ့အစည်းတွေအတွက်အဖွဲ့အစည်းများတိုးတက်ရေးသင်တန်းတွေပဲဖြစ်ပါတယ်။အတန်းတွင် iPace သင်တန်းလျှောက်လွှာများတင်ရန်ပုံမလွယ်ကူစေဖို့အတွက် iPage မှာ၎င်းရဲ့2020ခုနှစ်သင်တန်းအပတ်စဉ်၄လျှောက်လွှာကို Google ဖောင်နဲ့ဖြည့်နိုင်ရန်ပြောင်းလဲစီစဉ်ထားပါတယ်။လျှောက်လွှာတွေကို2020ခုနှစ်အောက်တိုဘာလ22ရက်ညနေ9:00နောက်ဆုံးထားလျှောက်ထားရမှာပဲဖြစ်ပါတယ်။အသေးစိတ်ကို iPace ရဲ့ Facebook စာမျက်နှာတွေနဲ့ email လိပ်စာဖြစ်တဲ့ ipacedapplication@worldlearning.org နဲ့ Facebook Messenger ဒါမှမဟုတ်3996268833ဖြင့်ဆက်သွယ်စုံစမ်းမေးမြန်းနိုင်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂါသဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။